တရုတ်စစ်လေယာဉ်နေထိုင်ဝမ်ကျွန်းကိုနှစ်ရက်တာချဉ်းကပ်ခဲ့တာဟာဒေသတစ်ခုလုံးကိုတရုတ်အစိုးရကချဉ်းကျောက်ခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့စည်ရင်အမှန်ကိုထိုင်ဝမ်ပြည်သူတွေသိအောင်ပြသလိုက်ခြင်းဖြစ်တယ်လို့ထိုင်ဝမ်သမ္မတစာရင်ဝမ်ကတနင်္ဂနွေနေ့မှာပြောကြပါတယ်။တရုတ်ရဲ့လေကြောင်းပြန်တမ်းမှုဟာအမေရိကန်စီးပွားရေးဒုဝန်ကြီးကီးခရက်ထိုင်ဝမ်ကိုရောက်ရှိနေချိန်မှာပြုလုပ်ခဲ့တာပါ။ဒုဝန်ကြီးခရက်ဟာနှစ်ပေါင်း40အတွင်းထိုင်ဝမ်ကိုပထမဆုံးလာရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်အရာရှိလည်းဖြစ်ပါတယ်။တရုတ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားခလေလန်းကိုဖျက်ချော်ပြီးထိုင်ဝမ်လေကြောင်းလုံခြုံရေးသတ်မှတ်နယ်မြေကိုတောက်ကြနေတဲ့စနေနေ့တွေကဝင်ရောက်ခဲ့တဲ့အတွက်ထိုင်ဝမ်ဘက်ကဂျက်တိုက်လေယာဉ်တွေနဲ့ပြန်တမ်းဟန်တားခဲ့တာပါ။ထိုင်ဝမ်ကျွန်းကိုတရုတ်ကသူတို့ပိုင်နယ်မြေဖြစ်သတ်မှတ်ထားပါတယ်။ဒီလိုရဟာနိုင်ငံတကာပုံရိပ်အတွက်တစုံတရာအထောက်အကူမဖြစ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။တရုတ်လေတပ်ကစနေနေ့မှာပြသခဲ့တဲ့ဗီဒီယိုတစ်ခုမှာတော့ထိုင်ဝမ်ကိုပြန်တမ်းခဲ့တဲ့လေယာဉ်တွေထဲမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ H6 ဘုံးကျဲလေယာဉ်လည်းပါဝင်ကြောင်းပြသခဲ့ပါတယ်ခင်ဗျာ။